ပုံဟန်မင်းကြီးဖရန်စစ်စာစနေနေ့ကပါလက်စတိုင်းသမ္မတမာကမှုအဘတ်စ်နဲ့တွေ့ဆုံပါတယ်။ပါလက်စတိုင်းတွင်လည်းပထမဆုံးသဘောတူစာချုပ်တစ်ခုကိုတိတ်မကြခင်မှာလက်မှတ်ရေးထိုးဖို့ပြင်ဆင်နေတယ်လို့ဗာတီကန်နန်းတော်ကကြေညာပြီးဂျပန်ပြည်မှာပဲအခုလိုတွေ့ဆုံတာပါ။ဗာတီကန်နန်းတော်မှာမင်းနဲ့စစ်သားတရားတွေ့ဆုံချိန်တွင်ပုံဟန်မင်းကမစ္စတာဘတ်စ်ကို Angel of Peace ငင်းချမ်းရေးနှစ်သားဖြစ်ခေါ်ဆိုပါတယ်။ပါလက်စတိုင်းမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့ရည်တည်လှုပ်ဆောင်မှုဆိုင်ရာလိုအပ်တဲ့ပုံစံနဲ့မျိုးမျိုးနဲ့ဆက်လင်းပြီးဗာတီကန်နန်းတော်နဲ့ပါလက်စတိုင်းနိုင်ငံတော်တို့ကြားပြည်ပြဆုံတဲ့သဘောတူညီချက်တရမှာပါရှိမဲ့စာသားတွေပေါ်နှစ်ဖက်သဘောတူကြတာကိုကျင်းပကြတယ်လို့ဗာတီကန်နန်းတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ရဟန်းမင်းနဲ့ပါလက်စတိုင်းသမ္မတတို့ဟာအစ္စရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စပဋိပက္ခအတွက်မျှတပြီးရေရှည်ခံမဲ့အဖြစ်အပျက်ကိုရှာဖို့အစ္စရေးပါလက်စတိုင်းတိုင်းရဲ့ဆွေးနွေးပွဲတွေပြန်ဆနိုင်ကြေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။ဗာတီကန်နဲ့ပါလက်စတိုင်းအကြားသဘောတူစာချုပ်ကိစ္စကိုအစ္စရေးတို့ကဒေါသတကြီးတုံ့ပြန်ပါတယ်။ဒီလိုကိစ္စမျိုးဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်အကူဖြစ်စေပဲနှစ်ဖက်တည်းရဲ့ဆွေးနွေးပွဲတွေပြန်လုပ်ဖို့ရာပါလက်စတိုင်းခေါင်းဆောင်ပိုင်းအတွက်ပိုဝေးသွားစေတယ်လို့အစ္စရေးထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျာ။